ရှမ်းပြည်နယ်အတွင်းနမ်မတူမြို့ပေါ်မှာတည်ဆောက်နေတဲ့အထက်ရဲရွာရေကာတာစီမံကိန်းကိုတာလုံကျေးရွာသားတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နမ်မတူမြို့ပေါ်မှာအကြီးအစားရေကာတာ၃ခုရှိနေပြီးပြောင်းရွှေ့ရမယ့်ကျေးရွာတွေနဲ့ရေလွှမ်းခံမယ့်အန်ဒီယာတွေစိုးရိမ်ကြတဲ့အတွက်ရှမ်းပြည်နယ်လျှက်စစ်စွန့်အင်ဝင်ကြီးလာရောက်ချိန်မှာအခုလိုဆန့်ကျင်ကန့်ကွက်ကြတာဖြစ်တဲ့ကြောင့်ဒေသခံတွေပြောပါတယ်။အပြည့်စုံကတော့ထိုင်းချေဆိုင်ဗီဒီယိုသတင်းတောက်မအေးအေးမှကပြောပြမှာပါရှင်
။နမ်မတူမြို့ပေါ်မှာတည်ဆောက်နေတဲ့ရေကာတာစီမံကိန်းဟာဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကပဲ50ရာခိုင်နှုန်းလောက်ပြီးစီးနေပါပြီ။ဒီရေကာတာတိဆောက်ပြီးစီးမယ်ဆိုရင်တော့ရေကာတာရဲ့အထက်ပိုင်းမှာတည်ရှိနေတဲ့တာလုံကျေးရွာကကျေးရွာသားတွေရောက်ရွှေ့ရမယ့်အခြေအနေရှိနေတာကြောင့်အစိုးရရဲ့အစီအစဉ်ကိုလက်မခံပဲကန့်ကွက်ဆန္ဒပြခဲ့တာဖြစ်ကြောင်းတာလုံကျေးရွာသူနန်းလောင်ခန်းကအခုလိုပြောပြပါတယ်
ကျမတို့အရေကာတာရဲ့အပေါ်မှာရှိရောရေကြီးအေရီးယားဖြစ်တဲ့ရေကာတာဆောက်လို့ရှိရင်ရေကြီးလိုက်လို့ရှိရင်ကျမတို့ရကနေရပါတော့နော်နေရအဲတေးရကြောင်းဆေးရမယ်ကျမတို့ရဲ့လေဒီနေအေဟွားလေးဟိုချန်နေပါတော့တုံခွာပြီးတော့ရကြောင်းရမှာဖြစ်တဲ့အတွက်လာမတွေ့သေးပါတော့ကျမပြောထားတာဒါပေမဲ့ဒီလိုလာဖြစ်အောင်လာကျမတို့ကရဖိတ်နေပြီးတော့ဟိုဒီဒီနိုင်နေနဲ့အဲတင်းဆက်တာပေါ့နော်ရထဲကိုအရင်မခံပါတော့ဟုတ်
အဲ့ဒီဒေတာမှာလဲတိုင်းရင်းသားလက်နက်ကိုင်နေနဲ့မြန်မာစစ်တပ်ကြားစစ်ဖြစ်ပွားနေတဲ့နေရာဖြစ်နေပြီးမဲ့ရေကာတာကိုတော့တရုတ်ဂျပန်ဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေကကုမ္ပဏီတွေကဆက်လက်အကောင့်ထည့်ဖော်နေစေဖြစ်ပါတယ်။ရွာသားတွေဟာအခုလိုကန့်ကွက်မှုတွေလုပ်တာဟာ9နှစ်ထက်မနည်းရှိနေပြီဖြစ်ပါတယ်။အရင်အစိုးရလက်ထက်ကလေးကကန့်ကွက်မှုတွေလုပ်ခဲ့တာပါ။လူလူနဲ့အစိုးရကြားပြည်လည်မှုတွေမရတဲ့ရေကာတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအနေနဲ့တုံးတက်တာမျိုးတွေလှုပ်ဖို့နဲ့လူလူအတန်ကိုနားထောင်စီခြင်းတဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းဆန်းဆန်းအေးကအခုလိုပြောပါတယ်
။ကျွတ်တာလည်းလုံးဝလက်မခံဘူးအစိုးရလည်းဆက်လုပ်နေတယ်ဆိုတဲ့အမိထားရှိနေတယ်။ကျွန်တော်တို့ဖြစ်စီခြင်းနာတော့ဒီရတာတွေလည်းလုံးဝကန့်ကွက်နေတဲ့အိစာကိုပြည်ထောင်စုအစိုးရအနေနဲ့နားထောင်ပေးတင်တယ်ပေါ့နော်ဒီလိုထူးရတာနားထောင်ပေးတင်မယ်
။ဒီရေကာတာပြီးစီးသွားမယ်ဆိုရင်တော့လူရေ900လောက်ရှိတဲ့တာလုံကျေးရွာနဲ့ရှေးအောင်သာသနာအဆောက်အုံတွေဥယျာဉ်ချမ်းမြေတွေရေရောက်ရောက်သွားမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြတာပါ။နမ်မတူမြစ်ပေါ်မှာတော့အကြီးစားရေကာတာ၃ခုရှိနေပြီးနော်ဝေးနိုင်ငံက SN Power ကုမ္ပဏီကလုပ်နေတဲ့အလဲရဲရွာစီမံကိန်းကလည်းကြောက်ကြက်ငလျင်ကျောရဲ့အလဲတက်တက်မှာရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာတော့ဒေသခံတွေကရေကာတာဆက်မလုပ်ဖို့တာလုံရွာထိပ်ကနေကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါရဲ့ရှင်။